ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီထိ16မီတာကီလိုဟတ်တိ1653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်တိ9935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းစံနာစဉ်ပြေလမ်းလျှောက်တာမဲ့ဒိန်သိန်းစုပ်ွယ်တို့ခန္ဓာကိုယ်ကိုနာနာကောင်းမျက်စိလဲစိတ်ပိုင်းတစ်ခုစီ
မျော်လင့်ခြင်းတန်တော်တာရှင်များရှင်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာသဘာဝကုထုံးများနဲ့ကုသလို့ရရှိနိုင်တဲ့နည်းလမ်းများကိုတင်ပြပေးသွားမှာဖြစ်ပါတယ်ဒီနေ့မှာတော့တာမန်အေးမိတာကိုကုသဖို့အချက်၁၀ချက်ကိုဖော်ပြပေးသွားမှာဖြစ်ပါတယ်ပထမအချက်ကတော့အိမ်မှာကောင်းမွန်စွာအနားယူခြင်းပဲဖြစ်ပါတယ်အေးမိတာကယောဂပူမွားကြောင့်ဖြစ်ပြီးစကားပြောဆိုတာနှာချေတာချောင်းဆိုးတာတွေကြောင့်လွယ်ကူစွာကုသနိုင်ပါတယ်။နံပါတ်2အချက်ကတော့မြမအချိန်ပေးပြီးအိပ်စက်ရပါမယ်။ပင်မနွမ်းနယ်မှုနဲ့အိမ်အမိတာကိုတံပြန်လှန်ထုတ်နိုင်မှုမိမိရဲ့ခန္ဓာကိုယ်ကိုနားနေခွင့်ပြုလိုက်ပါ။ဒါမှနောက်နေ့မှာချက်ချင်းသက်သာပြောက်ကင်းပါမယ်။နံပါတ်3အချက်ကတော့ကိမ့်မုတ်ရေခဲမုတ်နဲ့အချိုတက်ပါတဲ့အစာတွေကိုမစားဘဲနူးညံ့အစာတွေဖြစ်တဲ့သစ်သီးနဲ့ဖြော်ရည်တွေစွပြုတ်ရည်တွေကိုမြများစားသုံးပြရမှာဖြစ်ပါတယ်။နံပါတ်၄အချက်ကတော့ရေကိုများများတောက်သုံးဖို့ပဲဖြစ်ပါတယ်။ခန္ဓာကိုယ်အတွင်းမှာရှိတဲ့ယောဂပူမွားတွေဆေးကြောဖို့အနည်းအနည်းဆုံးရေ၁၀ခွက်တောက်ပေးရပါမယ်။နံပါတ်၅အချက်ကတော့စားရည်ပူပူနဲ့အာလုတ်ကျင်းတာပဲဖြစ်ပါတယ်။တစ်နှစ်၃ချိန်ပလုတ်ကျင်းတာကအကောင်းဆုံးဖြစ်ပါတယ်။အေးတဲ့ရေခဲရည်တွေနဲ့ဖြော်ရည်တွေကိုမတောက်သုံးရန်ဖြစ်ပါတယ်။နံပါတ်6ကတော့လေမင်းမှာအပူပတ်စီပေးခြင်းပဲဖြစ်ပါတယ်။ညအိပ်ရာမဝင်မီစားရည်ပလုတ်ခြင်းပြီးမှနာနေတဲ့လေမင်းမှာအပူပတ်စီပေးခြင်းပဲဖြစ်ပါတယ်။နံပါတ်9အချက်ကတော့ခြေထောက်ကိုရေပူချိုးပေးခြင်းပဲဖြစ်ပါတယ်။ရေပူချိုးပေးတာကဥကောင်းကသွေးတွေကိုအောက်ကျစေပြီးခေါင်းလေးတာကိုတက်တာစေပါတယ်။နံပါတ်၈အချက်ကတော့အသက်ရှူလမ်းကြောင်းအတွင်းရေနွေးငွေ့ရှူသွင်းပေးခြင်းပဲဖြစ်ပါတယ်။အငွေ့ရှူသွင်းပေးတာကနှာခေါင်းပိတ်တာအသက်ရှူလမ်းကြောင်းပိတ်နေတာတွေကိုဖွင့်ပေးပြီးတက်တာစေပါတယ်။နံပါတ်၉အချက်ကတော့ရင်ဘတ်ကိုရေပူကြက်ပူတိုက်ပေးခြင်းပဲဖြစ်ပါတယ်။ရေပူကြက်ပူတိုက်တာနဲ့ရေနွေးငွေ့ရှူသွင်းပေးတာကရေကြက်တာကိုတက်တာစေပြီးအဖျားကိုလည်းကျစေပါတယ်။နံပါတ်10အချက်ကတော့ပေါ်ပြပေးခဲ့တဲ့ဤအတိုင်းပြုလုပ်ပြီးအေးမိတာမတက်တာဘူးဆိုရင်တော့ဆရာဝန်နဲ့ကုသဖို့ရန်ဖြစ်ပါတယ်။ဒီနေ့မှတင်ပြပေးခဲ့တဲ့တာမန်အေးမိခြင်းကိုကုသရန်အချက်10ချက်ဆိုတဲ့အကြောင်းအရာကတဘာဝရေနဲ့ကုသတဲ့ကုထုံးကြီးပဲဖြစ်ပါတယ်ရှင်။သောတာရှင်များရှင်ပေါ်ပြပေးခဲ့တဲ့တာမန်အေးမိခြင်းကိုကုသရန်အချက်10ချက်ဆိုတဲ့ကုသနည်းကတော့တဘာဝရေကုထုံးနည်းပဲဖြစ်ပါတယ်ရှင်။သောတာရှင်များအားလုံးကျမ်းမာတုခအဖျားဖျားနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်။
Thank you.
တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမောင်ဆံမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
။ချက်တော်တော်ရှင်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါ။ချက်တော်တော်ရှင်ဓမ္မမိတ်ဆွေများအားလုံးဘုရားသခင်ထံလာတော်ကောင်းချီးမင်္ဂလာနဲ့အတူသင်တို့အားလုံးစိတ်ရောကိုယ်ပါရှင်မြို့ဝမ်းမြောက်နိုင်ကြပါစေ။ချက်တမိတ်ဆွေပေါင်းတို့ဒီကနေ့မှလည်းပဲဖန်ဆင်းရှင်ဘုရားကိုကျွန်တော်တို့ဘယ်လိုကိုးကွယ်ကြမလဲ။မင်းကတော့ဖန်ဆင်းရှင်ဘုရားကိုကိုးကွယ်ကြလော။ထာဝရဘုရားကိုကိုးကွယ်ကြလော။ဆိုပြီးတော့ကောင်းကင်တမန်ကအတိလင်းကျွေးကြော်တန်ဟာကျွန်တော်အားလုံးအလင်းပြီးဘုရားသခင်ကိုကိုးကွယ်ဖို့ရန်အတွက်ကျွေးကြော်တာဖြစ်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့မှာတော့ဘုရားသခင်ကဖန်ဆင်းတဲ့အခါမှာ6ရက်တွင်းမှာတို့ရှင်အလုံးမျိုးစုံကိုအပြည့်တတ်အကောင်းဆုံးမွန်းမှန်ပြီးတော့စัจ java ကဘာမုံးမြေစัจ java တော်ကိုဖန်ဆင်းခဲ့တယ်။6ရက်တွင်းမှာအကောင်းဆုံးအပြည့်တတ်ဖန်ဆင်းခဲ့တယ်။အဲ့ဒီ6ရက်တွင်းမှာတို့ရှင်ပိတ္တဖန်ဆင်းပြီးသွားတဲ့နောက်ပိုင်းမှာအဲ့ဒီခတ်သိမ်းသောတစားတို့သည်ပြည်စည်းလျက်ရှိကြ၏ဆိုပြီးတော့ဖော်ပြထားတယ်။ခொနရနေ့မှာဘုရားသခင်ကဘာတွေလုပ်ပြီးတော့ဘာတွေဖြစ်လာတာလဲဆိုတာကိုကျွန်တော်ဒီနေ့မှာတို့ရှင်လေ့လာကြရအောင်။ကဘာဦးကျမ်းခန်းနှစ်ပိုင်းငယ်1-3ကိုကြည့်တဲ့အခါမှာတတမနေ့ရဲ့ရောက်လည်ရင်ဘုရားသခင်သည်ဖန်ဆင်းတော်မှုကိုလက်ဆက်တတ်တော်မူပြီးသည်ဖြစ်၍ဖန်ဆင်းသမျှသောအမှုရာသည်ပြည်စည်းပြီးမှထိုတတမနေ့၌ငြိမ်ဝတ်စွာနေတော်မူ၏ထိုတတမနေ့ကိုဖျားသခင်သည်ကောင်းချီးပေး၍တန်ရှင်းစေတော်မူ၏အကြောင်းမူကားဖန်ဆင်းပြုပြင်တော်မူသောအမှုအရာအလုံးစုံတို့သည်ပြည့်စည်သောကြောင့်ထိုနေ့ရက်၌ငြိမ်ဝတ်စွာနေတော်မူ၏ချောင်းရပါလုံးအလုံးအားလုံးကိုဘယ်သူဆောင်ရွက်ခဲ့တယ်သခင်ခရစ်တော်ဆောင်ရွက်ခဲ့ပါတယ်မိတ်ဆွေပေါင်းတို့တတမနေ့ရဲ့ရောက်လာတဲ့ခါမှာနံပါတ်1တစ်ချက်သခင်ခရစ်တော်ဟာဖန်ဆင်းတဲ့အလုပ်ကိုလက်ဆက်တတ်တော်မူခဲ့ပါတယ်နံပါတ်2သခင်ခရစ်တော်ဟာတတမနေ့ရက်မှာငြိမ်ဝတ်စွာနေတော်မူပါတယ်နံပါတ်3သခင်ခရစ်တော်ဟာအဲ့ဒီနေ့ရက်ကိုကောင်းချီးပေးတော်မူပါတယ်နံပါတ်4သခင်ခရစ်တော်ဟာအဲ့ဒီနေ့ရက်ကိုတန်ရှင်းစေတော်မူတယ်မိတ်ဆွေတခုမေးပါရစေအာရနဲ့ဧဝကိုသခင်ခရစ်တော်ကဥပုတ်တော်နေ့ကိုတန်ရှင်းအောင်လုပ်ပါဆိုပြီးတော့မှားထားတာရှိသလား သခင်ခရစ်တော်ဟာအဲ့ဒီနေ့ရက်မှာဘာအလုပ်ကိစ္စကိုဆောင်ရွက်တာလဲ။ဒါဆိုရင်ဘယ်သူကဆောင်ရွက်ခဲ့လို့တန်ရှင်းသွားတာလဲ။ပညာတော်၁၀ပါးတည်းကနံပါတ်၄ပညာတော်ကိုဖတ်ပါ။ပထမကောင်းကင်တမန်ရဲ့သတင်းစကားဆိုတာထွန်းမြောက်ရာအခန်းကြီး20ကိုပြန်လည်သတိရပေးခြင်းဖြစ်ပါတယ်။ကျမ်းစာထဲမှာတို့ရှင်ဘုရားသခင်ကိုယ်တိုင်လက်ညှိုးတော်နဲ့ရေးသားတော်မူချက်ဟာကြောက်ပြားနှစ်ချက်ပေါ်ကပညာတော်ဆယ်ပါးတစ်ခုတည်းပဲရှိပါတယ်။လက်ညှိုးတော်နဲ့ရေးသားခဲ့တဲ့စကားကိုနားထောင်ကြည့်ပါ။ထွန်းမြောက်ရာအခန်းကြီး20ပိုင်းငယ်8ကနေ17ကိုကြည့်တဲ့အခါမှာဦးပုံလေးကိုတန်ဆင်းစေခြင်းကထိုနေ့ရက်ကိုအောင်မေလော။ချောင်းရပါလုံးအလုံးမျိုးကိုကြိုးစား၍လှုပ်ဆောင်လောတတမာနေရသည်တင်ဤဘုရားသခင်ထာဝရဘုရား၏ဥပုံနေဖြစ်၏လို့ဆိုထားပါတယ်ချစ်တဲ့မိတ်ဆွေကဘာမေကြီးနဲ့ကောင်းကင်ကိုဖန်ဆင်းတုန်းကဂျူးလူမျိုးတွေရှိသလားဂျူးလူမျိုးတွေရဲ့ဥပုံနေဆိုပြီးတော့တန်တရာဖြစ်เสียအကြောင်းမရှိပါဘူးတမဟောင်းခေလူမျိုးတွေရဲ့ဥပုံနေဆိုပြီးတော့တန်တရာဖြစ်เสียအကြောင်းမရှိဘူးထာဝရဘုရားရဲ့ဥပုံနေပဲဖြစ်ပါတယ်။အာရန်နဲ့အေဝါတို့ရဲ့ဥပုံနေဖြစ်တယ်ဆိုတာကိုတမာကျမ်းစာထဲမှာမရေးထားပါဘူး။ကျမ်းစာကိုသေးသေးချာချာဖတ်ကြည့်ပါ။ထွန်းမြောက်အချမ်းခိုင်း20ပိုင်းငယ်31ကိုကြည့်တဲ့အခါမှာထိုနေ့၌တင်မဆ၍တင်ဤသားသမီးကျွန်ယောက်ျားမိန်းမတရိဆန်တင်ဤတကားတွင်း၌နေသောဧသည်အာဂါနုသည်အလုံးမလုံးရ။အချောင်းမူကထာဝရဖျားသည်မောကောင်းကင်မြေကြီးသမုတ်တရာအရရ၌ရှိသမျှတို့ကို6ရက်တွင်ဖန်ဆင်း၍တတမနီရ၌ငြိမ်ဝတ်စွာနေတော်မူ၏ထို့ကြောင့်ထာဝရဖျားသည်တတမနီရကိုကောင်းကြီးပေး၍တန်ရှင်းစေတော်မူ၏ချစ်တဲ့မိတ်ဆွေပေါင်းတို့ပထမဦးဆုံး9ရက်ဖြစ်တဲ့ယတရပတ်ဟာဖျားသခင်ရဲ့ယတရပတ်ပဲဖြစ်ပါတယ်သားတော်သခင်ခရစ်တော်ပိုင်တဲ့ယတရပတ်လည်းဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့သခင်ခရစ်တော်ကိုယ်တိုင်ချောင်းရပတ်လုံးအလုပ်လုပ်ခဲ့တယ်။သခင်ခရစ်တော်ကိုယ်တိုင်ခொနယ်ရတတမနေ့ရမှာငြိမ်ဝတ်စွာနေတော်မူပါတယ်။ကောင်းချီးပေးတော်မူပါတယ်။အဲဒီနေ့ရက်ကလည်းသခင်ခရစ်တော်ကြောင့်တန်ရှင်းတာဖြစ်ပါတယ်။အာဒံနဲ့အေဝါတို့ရဲ့ဥပုံနေ့မဖြစ်ခင်သခင်ခရစ်တော်ရဲ့ယတရပတ်ပဲဖြစ်ပါတယ်။လူသားတွေရဲ့ယတရပတ်မဖြစ်ခင်သခင်ခရစ်တော်ပိုင်ဆိုင်တဲ့ယတရပတ်ဖြစ်တယ်။ကဘာကြီးရဲ့ပထမဦးဆုံးယတရပတ်ဟာသခင်ခရစ်တော်အပြည့်တာဖြစ်လာပြီးသခင်ခရစ်တော်အဖို့ဖြစ်ပါတယ်မိတ်ဆွေပေါင်းတို့။တရက်ကို24နာရီနဲ့9ရက်လုံးလုံးသခင်ခရစ်တော်ကပြဋ္ဌာန်းပြီးတော့စီရင်ခဲ့တာဖြစ်ပါတယ်။ကျမ်းစာကနေ့ရက်တရက်ပြည့်စုံချိန်တိုင်းမှာအလွန်ကောင်းချောင်းသခင်ခရစ်တော်မိန့်တော်မူခဲ့ပါတယ်။တတမနေ့မှာတော့ငြိမ်ဝတ်စွာနေခဲ့ပြီးတော့အချိန်ကုန်ဆုံးမှသာတန်ရှင်းခြင်းဖြစ်လာပါတယ်။ဖန်ဆင်းခြင်းနေ့ရက်တည့်ရက်ပြည့်စုံတဲ့အချိန်တိုင်းမှာအလွန်ကောင်းတယ်ဆိုပြီးပြောတဲ့သခင်ခရစ်တော်ဟာတတမနေ့အချိန်ကုန်ဆုံးတဲ့အခါတန်ရှင်းတယ်ဆိုပြီးစီရင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ပထမဦးဆုံးသောဥပုံနေ့ကိုတန်ရှင်းအောင်လုပ်ဖို့ဖျားသခင်ကစေခိုင်းထားတာမရှိပါဘူး။အာရနဲ့အေဝဟာနေ့ရက်တရက်ကိုတန်ရှင်းစေဖို့နဲ့ကောင်းချီးမင်္ဂလာတက်ရောက်လာဖို့စီရင်ပြဋ္ဌာန်းပိုင်ခွင့်မရှိပါဘူး။သခင်ခရစ်တော်တည်ရှိနေလို့နားနေလို့သာတန်ရှင်းတာဖြစ်ပါတယ်မိတ်ဆွေပေါင်းတို့။အရေးကြီးတဲ့သဘောထားအမြင်ဖြစ်တဲ့အတွက်ကြောင့်အလေးထားသတိပြုဖို့လိုအပ်ပါတယ်မိတ်ဆွေ။ဥပုံနေ့ကိုသတိရပါ။ဥပုံနေ့ကိုဆောင်းထင်းပါဆိုတဲ့အမိန့်ဟာပထမဦးဆုံးယတရပတ်ဥပုံနေ့ဆိုလိုခြင်းမဟုတ်ပဲအာဒံနဲ့ဧဝအတွက်ဒုတိယယတရပတ်ကနေအစာပြုဖို့စေခိုင်းတာဖြစ်ပါတယ်။နေရဆိုတာကနေဝင်ချိန်ကစပြီးတော့နေပြန်ဝင်တဲ့အချိန်ထိဖြစ်ပါတယ်။24နာရီနေရဖြစ်ပါတယ်မိတ်ဆွေပေါင်းတို့။အားလုံးပေါင်း9ရက်ဖြစ်ပါတယ်။ပထမယတရပတ်ဟာဖန်ဆင်းခြင်းသမိုင်းဖြစ်တယ်။ဒါကြောင့်လူသမိုင်းဆိုတာဒုတိယယတရပတ်ကနေစတင်တာဖြစ်ပါတယ်။အသက်အစံဖြစ်နေပါသလား။ဒါဟာချမ်းသာမှာဖော်ပြထားတဲ့အတိုင်းဖြစ်ပါတယ်မိတ်ဆွေပေါင်းတို့။ဒါကြောင့်ပထမဦးဆုံးသောဥပုံနေ့ကိုအာရန်နဲ့အေဝါကနေစပြီးတော့တန်ရှင်းအောင်လုပ်ပါဆိုပြီးဖျားသခင်ကမခိုင်းထားပါဘူး။ဖျားသခင်လက်ညှိုးတော်နဲ့ရေးထားတဲ့စတုထပညာအရာ သခင်ခရစ်တော်ပြုလုပ်ခဲ့သမျှကိုတတိယပါဆိုပြီးရေးထားခဲ့တယ်မဟုတ်ပါလား။ထိုနေ့ရက်ကိုအောင်းမေလောဆိုပြီးအမိန့်ပေးထားပါတယ်။သခင်ခရစ်တော်ရဲ့ဖန်ဆင်းခြင်းပထမဥဆုံးယတရပတ်ကိုတတိယဖို့တောင်းဆိုထားတာပဲဖြစ်ပါတယ်မိတ်ဆွေပေါင်းတို့။ကောင်းကင်တမန်3ပါးတည်းကပထမကောင်းကင်တမန်ရဲ့သတင်းစကားနဲ့ထပြီးတောင်းဆိုထားတာဖြစ်ပါတယ်။သခင်ခရစ်တော်နဲ့အတူ6ရက်အလုံးလုံးပါ။သခင်ခရစ်တော်နဲ့အတူ9ရက်တတမနေ့မှာနားပါဆိုပြီးအမိန့်ပေးထားတာဖြစ်ပါတယ်။တခုထမေးပါရစေ။ပထမဦးဆုံးသောဥပုံတွေကိုစောင့်ထိန်ဖို့အာရန်နဲ့ဧဝဟာ6ရက်ပတ်လုံးအလုပ်လုပ်ခဲ့ပါသလားဘယ်လိုလုပ်မှာလဲသခင်ခရစ်တော်ကဘာမြေကြီးနဲ့ကောင်းငင်ကိုဖန်ဆင်းတော့ကအာရန်နဲ့ဧဝမရှိသေးဘူးမဟုတ်လားသခင်ခရစ်တော်ပဲအားလုံးကိုဖန်ဆင်းခဲ့တယ်မဟုတ်လားဖန်ဆင်းထားတဲ့လူတော်ဘာတွေကိုဖန်ဆင်းရှင်သခင်ခရစ်တော်နီးတူ6ရက်လုပ်လုပ်ပြီး9ရက်နေ့မှာအတူတူခိုနားဖို့တောင်းဆိုထားတာပဲဖြစ်ပါတယ်9ရက်စလုံးကသခင်ခရစ်တော်ပိုင်တဲ့နေ့တွေဖြစ်ပါတယ်ဥပုံနေ့ဟာဘယ်သူနေ့လဲသခင်ခရစ်တော်ရဲ့ဥပုံနေ့ဖြစ်ပါတယ်အရာခသိန်းကိုစီရင်ဖန်ဆင်းပြီးမှ9ရက်စလုံးလူသားကိုပေးထားတာဖြစ်ပါတယ်ဒါရောက်ချစ်တဲ့မိစေပေါင်းတို့ဒီနေ့မှာတော့ရှင်ကျွန်တော်ဖန်ဆင်းခြင်းဘုရားကိုကိုးကွယ်ဖို့ရန်အတွက်ဖန်ဆင်းရှင်ဘုရားသခင်ရဲ့အလိုတော်သို့လိုက်လျှောက်ဖို့ရန်အတွက်အရန်ရည်ကြည်ပါတယ်ဖန်ဆင်းရှင်ဘုရားသခင်ကတို့ချင်းကဘာမိုးမြစ်စကြဝဠာတစ်ခုလုံးကိုတုံနေတဲ့6ရက်လုံးလုံးအကောင်းဆုံးမောမှန်ပြီးစီအောင်ဖန်ဆင်းခဲ့ပြီးတဲ့နောက်ပိုင်းမှာဖန်ဆင်းရှင်ဘုရားသခင်ကရက်တရပဖြစ်လာဖို့ရန်အတွက်9ရက်မြောက်သောနေ့မှာငြိမ်ဝတ်စွာနေခဲ့ပါတယ်။ဒါကြောင့်ကျွန်တော်ဖန်ဆင်းရှင်ဘုရားကိုဘယ်လိုနည်းပယ်ပုံအားဖြင့်ချီးမွမ်းကြမလဲ။ဘယ်လိုနည်းပယ်ပုံအားဖြင့်ကိုးကွယ်ကြမလဲ။ဖန်ဆင်းရှင်ဘုရားသခင်ရဲ့တားသမီးပါဆိုပြီးတော့ကျွန်တော်တို့ရဲ့အသက်တာကိုဘယ်လိုနည်းပဲပုံအပြင်တည်ဆောက်ရမလဲဆိုရင်ဘုရားသခင်ဖန်ဆင်းထားတဲ့ဖန်ဆင်းခြင်းယတရပတ်ထဲက9ရက်မြောက်သောနေ့တတမနေ့ဥပုံနေ့ကိုစောင့်ထိန်ခြင်းအပြင်ယနေ့ဘုရားတားသမီးပီတာပါကြောင့်ကျွန်တော်တက်တေတက္ကရာထူပြီးတော့အသက်တာကိုတည်ဆောက်ကြပါစို့လူတော်ဘာအလုံးစုံကိုဖန်ဆင်းတော်မူတဲ့ဘုရားသခင်ကိုယနေ့ကျွန်တော်အားလုံးကိုးကွယ်ခြင်းစင့်မှန်တဲ့ကိုးကွယ်ခြင်းအပြင်ဖျားသခင်ကိုတကယ်ကိုးစားယုံကြည်တဲ့သားသမီးများဖြစ်ကြပါစေ။ရောက်စီတိုင်းပေါ်မှာဖျားကောင်းကြီးချပေးပါစေ။အာမင
ကြည့်များအကြောင်းကိုဒေါ်လေးကပြောပြပေးမယ်နော်ဒီတစ်ခါမှလည်းကလေးတို့ကိုကမ္ဘာလောကကြီးနဲ့တက်ရှိသူတွေအတွေ့အတွက်မရှိမဖြစ်လိုအပ်တဲ့အရာတခုကိုပြောပြရအောင်မယ်အဲ့ဒီအရာကတော့တစ်ပင်တစ်တော်တွေပေါ့ကွယ်တစ်တော်တွေဟာလူသားနဲ့ထိတ်ဆန်တွေကိုဘယ်လိုအကျိုးပြုနိုင်တယ်လဲဆိုတာကလေးတို့သိရအောင်ဒေါ်လေးသိရသလောက် ပြန်လေမျှဝေပေးချင်ပါတယ်ကွယ်တတော်တွေကိုကပအဆုပ်လို့လဲတင်စားကြတယ်ဘာဖြစ်လို့လဲကလေးတို့တီးကြလားခုချိန်မှာစက်မှုလုပ်ငန်းတွေတိုးတက်ထွန်းကားလာတဲ့အမျှစက်ယုံအလုပ်ယုံတွေကထုတ်လွှင့်လိုက်တဲ့လေထုကိုညံ့ညံပူနွေးစေတဲ့ကာဗွန်ဒိုင်အောက်ဆိုဒ်ဓာတ်ငွေတွေကလေထုထဲမှာအများအပြားပျော်ဝင်နေကြတယ်။အဲဒီကာဗွန်ဒိုင်အောက်ဆိုဒ်ဓာတ်ငွေတွေကိုတစ်ပင်တွေကဆုပ်ယူလိုက်တဲ့နောက်လူသားတွေသက်ရှင်သန်နေထိုင်ဖို့ရှူရှက်ရတဲ့အောက်ဆီဂျင်ကိုလည်းတစ်ပင်တွေကပြန်လည်ထုတ်လွှတ်ပေးတယ်။အရွယ်ရောက်ပြီးတဲ့တစ်ပင်တစ်ပင်ကလူ18ဦးအတွက်လုံလောက်တဲ့အောက်ဆီဂျင်ကိုထုတ်ပေးနိုင်တယ်တဲ့။ဒါကြောင့်သူတို့ကိုကပအဆုပ်များလို့တင်စားခေါ်ကြတာပေါ့ကွယ်။တစ်တော်ထဲမှာဆိုရင်တစ်ပင်ကြီးတွေတစ်ပင်ငယ်တွေရှိမယ်။အပင်တွေရဲ့အောက်ခြေမှာခြုံနယ်ပိတ်ပေါင်းတွေမြက်ပင်တွေလည်းရှိမယ်။နွယ်ပင်တွေလည်းတွေ့ရမယ်။နောက်အဲ့ဒီအပင်တွေကိုမှီခိုနေတဲ့ဒါရဲတရိစံတွေကျင်းငှက်တွေအင်းဆက်ပိုးမွားတွေမွေလိုမျိုးတွားသားတရွာတွေအစရှိတဲ့တရိစံအမျိုးပေါင်းများစွာတစ်တော်ထဲမှာမှီခိုနေထိုင်ကြတယ်။စံကြောင်လေးတွေလည်းရှိမယ်တစ်တော်ထဲမှာတောင်ငုံလေးတွေကိုလည်းတွေ့ရင်တွေ့မယ်မြေပြန့်လွင်ပြင်လည်းရှိရင်ရှိမှာပေါ့ကွယ်မိုးပင်တွေရင်းကြီးပင်တွေပင်ကြီးတွေပေါ်မှာတွေ့ကပ်ပေါက်နေတဲ့ကပ်ပါပင်တွေဒီလိုအရာတွေနဲ့တည်ရှိနေတဲ့နေရာတစ်ခုကိုတစ်တော် GHS နေလို့ခေါ်တယ်လို့စာတအုပ်ထဲမှာဖတ်ဘူးတယ်တစ်တော်တွေကတဘာဝ GHS နေကိုထိမ့်ညိပေးနိုင်တဲ့အတွက်တစ်တော်ရှိတဲ့နေရာတွေကရာသီဥတုကတမမြတ်တာတယ်အပူအေးညီမြတယ်ပေါ့ကွယ်တစ်တော်တွေရဲ့စိမ့်ဆူလန်းဆန်းနေတဲ့အရာကလူသားတွေရဲ့မျက်စိကိုပတာရဖြစ်စေပြီးတစ်တော်တွေဝင်ရောက်သွားရင်လည်းအင်းများတဲ့အရာသာနဲ့ကြည်နူးပွဲတာယာအေးချမ်းတဲ့မြင်ကွင်းတွေကလူသားတွေရဲ့စိတ်နှလုံးကိုပော့ပါလန်းဆန်းစေတယ်။ကလေးတို့လည်းနေပူပူထဲမှာဆော့ကစားပြီးမောပန်းလာတဲ့အခါမှာတစ်ပင်ရိပ်မှာဝင်ပြီးနားနေကြည့်ပါ။တကယ်ကိုလန်းဆန်းအင်းများတဲ့အရာသာကိုခံစားရမှာပါ။မိုးရွာတဲ့အချိန်မှာလဲတစ်ပင်တစ်တော်တွေရှိချင်းပြီးရွာချလိုက်တဲ့မိုးရေတွေကမြေပြင်ကိုဓာတ်ရိုက်မကြဘဲတင်းရက်တွေပေါ်ကိုကျတယ်အဲ့ဒီကမှတဆင့်အကိုင်းတွေတလျှောက်စီးဆင်းသွားပြီးပင်စီကိုရောက်ပင်စီကတဆင့်အမြင့်အောက်ခြေကိုစီးဝင်သွားပြီးအဲ့ဒီအမြင့်အောက်ခြေမှာမြေအောက်ရေအဖြစ်တူလောင်ထားလိုက်တယ်ဒါကြောင့်တစ်တော်တွေရှိချင်းဖြင့်မိုးရေတွေကိုမြေအောက်ရေအဖြစ်တူလောင်ပြီးသားလဲဖြစ်တယ်တစ်တော်တွေကလူသားနဲ့တရိစံတွေအတွက်စာနာရိက္ခာတွေကိုထုတ်ပေးနေတယ်တူလောင်ယုံကြည်လည်းဖြစ်တယ်လူသားတွေကတောထဲမှာရှိတဲ့တာရဲတရိစံတွေကိုဖမ်းဆီးတက်ဖြတ်စားတော့တယ်တောထဲကတာရဲတရိစံတွေကလည်းအကောင်အကြီးစားတရဝါတွေကအကောင်ငယ်တွေဖမ်းဆီးတက်ဖြတ်စားတော့ကြတယ်အဲအကောင်ငယ်လေးတွေကြတော့လဲတောထဲမှာရှိတဲ့တိရွက်တွေတိဥတ္တဖူတွေကိုစားတော့ပြီးအသက်ရှင်နေထိုင်ကြရတယ်အဲ့လိုအပြန်လဲနေထိုင်စားတောက်ရင်ရှင်တန်နေကြတာပေါ့ဒါတွေမကသေးဘူးလူသားတွေအတွက်နေထိုင်စရာအဆောက်အုံတွေဆောက်လုပ်ဖို့တစ်တွေဝါးတွေရနိုင်တယ်လို့လူသားတွေနေထိုင်မကောင်းတဲ့အခါကုသဖို့အတွက်ဆေးဘက်ဝင်တစ်မြင့်တစ်ဥတစ်ဖူတွေကိုလည်းတစ်တော်တွေကထုတ်ပေးနိုင်သေးတယ်တစ်တော်တွေရှိချင်းဖြင့်တဘာဝဂေယစနစ်ကိုလည်းထိမ့်သိမ့်ပေးတယ်ရာသီဥတုလည်းတမမြတ်တာတယ်အခုတော့လူပယောဂတွေတဘာဝဘေးအန္တရာယ်တွေကြောင့်တစ်တွေပျက်စီးပြုံနည်းကုန်တယ်တစ်တော်တွေကိုစီးမဲ့ကမ်းမဲ့ခုတ်ထွင်ကြတာအစမတန်ခုတ်ယူကြတာတွေမိသွေးဖုတ်ဖို့အတွက်ခုတ်ယူကြတာတွေမျိုးပြားတွေတိဆောက်ဖို့အတွက်တစ်တော်တွေကိုခုတ်ထွင်ရှင်းလင်းကြတာတွေစတာတွေအများပြားကြောင့်တစ်တော်တွေတစစပြုံတီးလာတယ်လေပြင်းမုန်တိုင်းတိုက်တာတွေရေတိုက်စားတာတွေနဲ့မြေပြိုတာတွေကြောင့်လည်းတစ်တော်တွေပြုံတီးလာကြတယ်တဘာဝတော်မီလောင်တာတွေလည်းအပါဝင်ပေါ့ကွယ်ခုချိန်မှာရာသီဥတုတွေဖောက်ပြန်ပြီးတဘာဝဘေးအန္တရာယ်တွေမကြာခဏဖြစ်ပေါ်နေတဲ့အကြောင်းရင်းထဲမှာတစ်တော်တွေဖြုံနီးလာခြင်းကလည်းအထူးကနေရာမှာပါဝင်နေတာပေါ့ကွယ်ဒါကြောင့်ကမ္ဘာမြေကြီးနဲ့တရဝါတွေအသက်ရှင်နေထိုင်ရေးမှာအထူးကအရေးပါတဲ့တဘာဝဂေဟစနစ်ကိုထိန်းညှိပေးနေတယ်တစ်ပင်တစ်တော်တွေအစမတန်ပြုံးတည်နေခြင်းကိုကာကွယ်ဖို့ထိန်းသိမ်းဖို့ပြုံးနီးသွားတဲ့နေရာတွေမှာလည်းအတတ်နိုင်ဆုံးပြန်လည်ပြိုးထောင်ဖို့ကလူမျိုးစုအသီးသီးလူအဖွဲ့အစည်းအသီးသီးလူတဦးတယောက်နဲ့ကမ္ဘာလူသားအသီးသီးရဲ့တာဝန်တွေဖြစ်တယ်။ကလေးတို့ကြီးမြင့်လာတဲ့အခါမှာလဲကမ္ဘာမြေကြီးနဲ့သရဝါတွေကောင်းမွန်စွာရှင်သန်ရပ်တည်နိုင်ရေးအတွက်လိုအပ်တဲ့အရာတိုင်းကိုကာကွယ်ထိန်းသိမ်းကြရမယ်နော်။အခုတင်ဆက်ပေးသွားတာကတော့အောင်ပင်လေလူမှုဝန်ကြီးမဂ္ဂဇင်းအတွဲ7အမှတ်80မှာစာရေးသူညိုရင်ဆောင်ရေးသားချက်ကိုကလေးများအားလုံးဘူးတူတာရစေရန်ကောင်းနှုတ်တင်ဆက်ပေးခြင်းဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်ဘုရား
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်း ခရစ်တော်ဤအသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
တော်တရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာစမ်းမွှင်လန်းကြပါစေ။ ယေရှုတင်ပါတယ်ခင်ဗျာ။